ဥရောပတိုက်တော်မှာဒီကနေ့စနေနေ့မှာလဲစံချိန်တင်အပူတန်းကိုဆက်ပြီးတော့ရင်ဆိုင်နေကြပါတယ်။ပြင်သစ်နိုင်ငံမှာတော့အနည်းယောင်အဆင့်3ပေးချက်ကိုရုပ်သိမ်းလိုက်ပေမဲ့လဲနိုင်ငံအလဲပိုင်းဒေသအတော်များများမှာတိတ်ပူပြင်းတဲ့နေ့အဖြစ်ဆက်ပြီးရှိနေမယ်လို့သတိပေးထားသလိုတချို့ဒေသတွေမှာအပူချိန်40ဒီဂရီဆဲလ်ဆီယပ်အထိရောက်နိုင်တယ်လို့ပြင်သစ်မိုးလေဝသဌာနကသတိပေးထားပါတယ်။ပြင်သစ်စပိန်နဲ့အီတလီနိုင်ငံနဲ့ဥရောပတိုက်အလဲပိုင်းမှာစံချိန်တင်အပူတန်းကိုခန်းစားခဲ့ရပြီးတော့သတိနဲ့သွာလာနေတိုင်းကြပေါ်လဲတာဝန်ရှိသူတွေကတိုက်တွန်းနေတာပါ။ပြင်သစ်နောက်ပိုင်းတောင်ပိုင်းကကယ်လီယာလတ်စ်မော်ဒော့ခ်စ်ရွာမှာတော့မနေ့တောက်ချာနေ့ကစံချိန်တင်အမြင့်ဆုံးအပူချိန်ဖြစ်တဲ့ 45.9 ဒီဂရီဆဲလ်ဆီယပ်အထိကိုရောက်ရှိခဲ့တာပါ။ဒါဟာ2003ခုနှစ်ကအပူချိန်စံချိန်တင်အပူချိန်ဖြစ်တဲ့ 44.1 ဒီဂရီဆဲလ်ဆီယပ်ရောက်ရှိခဲ့တဲ့နေရာလည်းဖြစ်ပါတယ်။တောက်ချာနေ့အစောပိုင်းမှာတော့ပြင်သစ်တောင်ပိုင်းကကာဗနာစ်မြို့မှာအပူချိန်44ဒီဂရီဆဲလ်ဆီယပ်အထိရောက်ခဲ့ပါတယ်။အခုလိုပြင်းထန်တဲ့အပူချိန်ကြောင့်အီတလီ၊ပြင်သစ်၊ဂျာမနီနဲ့စပိန်နိုင်ငံတွေမှာသက်အကြီးရွယ်အိုတွေတည်ဆုံမှုတွေလည်းရှိနေပါတယ်။